ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားဒီနှစ်အစောပိုင်းမှာရှိတဲ့တင်းမာမှုတွေရောပါလာနေပြီးတော့အာရှပစိဖိတ်အင်းနီးချင်းနှစ်နိုင်ငံကြားဆက်ဆံရေးတွေတည်ငြိမ်စပြုလာတဲ့လက္ခဏာတစ်ရပ်အဖြစ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုမနေ့စနေနေ့ကဩစတြေးလျနိုင်ငံကိုပထမဆုံးအကြိမ်တွားရောက်လည်ပတ်ခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်အတွင်းဆွေးနွေးမှုတွေမှာတော့တောင်တရုတ်ပင်လယ်အတွင်းတင်းမာမှုတွေအပါအဝင်ကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကလွှမ်းမိုးနေမှာဖြစ်တဲ့အကြောင်းကို VOA သတင်းတောက်ဖီလ်မာဆာရဲ့ဆစ်နီကနေပေးပို့တဲ့သတင်းလောက်ကိုမန်နန္ဒာချန်ကပြောပြပေးပါမယ်ရှင
်။ Australia နိုင်ငံဟာမြောက်ဘက်ခြမ်းကလူဦးရေထူထပ်တဲ့အိန္ဒိချင်းအင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးမှာမကြာခဏဆိုသလိုအဖို့ထစ်တွေရှိခဲ့တာပါ။2002ခုနှစ်တုန်းကအရှေ့တီမော်နိုင်ငံဟာအင်ဒိုနီးရှားစီကနေလွတ်လပ်ရေးတောင်းဆိုခြင်း Australia နိုင်ငံကထောက်ခံခဲ့တာကြောင့်လဲနှစ်နိုင်ငံကြားဆက်ဆံရေးမှာထိခိုက်ခဲ့ပါတယ်။သိမကြလာသေးတဲ့2015ခုနှစ်မှာလဲဩစတြေးလျမူရစ်ဆေးဝါးဂိုင်းဝင်နှစ်ယောက်ကိုအင်ဒိုနီးရှားကနေတက်ညာခွင့်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုနေတဲ့ကြားကကွပ်မျက်ခဲ့တဲ့အတွက်လဲတန်တမာရေးတင်မာမှုတွေကြီးထွားခဲ့ရပါတယ်။ဇန်နဝါရီလထဲမှာလဲပတ်မြို့မှာရှိတဲ့ဩစတြေးလျအထူးတပ်ဖွဲ့ဝင်တွေရဲ့အခြေစိုက်စခန်းတစ်ခုမှာအခြေတင်ဖြစ်စရာကြုံခဲ့ရပြီးတဲ့နောက်နှစ်နိုင်ငံကြားစစ်ရေးဆက်ဆံမှုတွေကိုအင်ဒိုနီးရှားဘက်ကယာယီရယ်ဆိုင်ပစ်ခဲ့ပါတယ်။ဒီလိုစိုးရိမ်စရာအခြေအနေတွေဟာအခုအခါရောပါလာနေပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ခီးစဉ်ဟာလည်းလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိရေးအဓိပ္ပာယ်ပြည့်ဝတဲ့တိုးတက်မှုတွေမြင်တွေ့ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။စစ်တနီခြေဆိုင်လူဝီတက်တူကကျွမ်းကျင်သူအာရွန်ကွန်နယ်လီကတော့နှစ်နိုင်ငံဆက်ဆံရေးဟာအခြေအနေကောင်းနေတယ်လို့ဆိုခဲ့ပါတယ်
။ The remarkable thing here is that despite that background of irritation that we see on occasion, relations between the two are actually pretty good.Ministers on both sides have good relationships.
ကျွန်တော်ကတိကောက်ဖြစ်စရာတွေတွေ့ကြရပါမယ်လေ။နှစ်နိုင်ငံကြားဆက်ဆံရေးတွေအတော်လေးကောင်းလာနေတာကတော့ထူးခြားချက်ပါ။နှစ်နိုင်ငံသလုံးကဝန်ကြီးတွေဟာလည်းအပြန်အလှန်ဆက်ဆံရေးတွေကောင်းမွန်ကြသလိုအင်ဒိုနီးရှားနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံသားတွေရဲ့သဘောထားကလည်းတော်တော်ကောင်းပါတယ်။မနစ်ကလိုဝီတက္ကသိုလ်စစ်တမ်းတစ်ခုမှဆိုရင်နိုင်ငံတွေကိုတုံညာကနေတရားအထိအစင်သတ်မှတိုင်းတာဖို့ဩစတြေးလျနိုင်ငံသားတွေကိုသဘောထားတောင်းရမှာအင်ဒိုနီးရှားက56မှာရှိခဲ့ပြီးဒါဟာစစ်တမ်းကောက်ယူခဲ့တဲ့70နှစ်တာကာလအတွင်းအမြင့်ဆုံးရလတ်ကိုကျွန်တော်တို့တွေ့ခဲ့ရတာပါအ
င်ဒိုနီးရှားသမ္မတဝီဒိုဒိုနဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူတို့နှစ်ဦးဟာပဋိပက္ခတွေဖြစ်ပွားနေတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအစွန်းရောက်ဝါဒသွတ်သွင်းခံရပြီးနေရက်ပြန်လာကြမယ့်တိုက်ခိုက်ရေးသမားတွေချင်းချောက်လာနိုင်တဲ့အန္တရာယ်ကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ဒါပြင်တောင်တရုတ်ပင်လယ်ရေတင်းမာမှုနဲ့ဒေသရင်းမှာရေဓာတ်ပူးတွဲကင်းလဲ့မှုတွေလုံနိုင်မဲ့အလားအလာတွေဟာလည်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာပါလာနိုင်ပါတယ်ဒီလိုထူးခြားမှုတွေရှိနေပေမဲ့လည်းအင်ဒိုနီးရှားခေါင်းဆောင်ရဲ့ဩစတြေးလျခီးစဉ်ဟာတိတ်ကြမှာတော့မဟုတ်ပါဘူး။မနေ့စနေနေ့ကဩစတြေးလျကိုရောက်ပြီးဒီကနေ့တနင်္ဂနွေနေ့မှာနေ့လယ်စာစားသုံးပြီးရင်တော့အင်ဒိုနီးရှားနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာဩစတြေးလျကိုသွားရောက်မဲ့အင်ဒိုနီးရှားသမ္မတရဲ့ခီးစဉ်ကတော့ဂျကာတာမှာပြည်ပခါတွေကြုံခဲ့ရတဲ့အတွက်ဖြတ်ခဲ့ရတာလည်းဖြစ်ပါတယ်ရှင်။